မြန်မာနိုင်ငံအတွင်းကြမ်းဖက်မှုတွေကိုဆုံးသက်ရေးမြန်မာစစ်ကောင်စီကိုဖိအားဆက်ပြီးတော့ပေးနိုင်ကြဖို့ရှီတောင်ရှာနိုင်ငံတွေနဲ့တူညီတဲ့သဘောထားရခဲ့ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဒင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် We're responding to challenges to our shared security and prosperity and to the broader international order.As the military regime in Myanmar continues to commit atrocities,
ကျွန်တော်တို့ဂျာမာတူတကွရှိတဲ့လုံယုံင်းနဲ့တာယာဝါပြောရင်စိန်ခေါ်ချက်ကဲဆန်းချက်တွေကိုတုံ့ပြန်ဆွေးနွေးခဲ့ပါတယ်မြန်မာစစ်ကောင်စီကလူခွင့်ချိုးဖောက်မှုတွေဆက်ကျူးလွန်ပြီးတော့ဒေသတွင်းတည်ငြိမ်မှုကိုထိခိုက်လာနေတာကြောင့်မလို့အကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးတော့အာဆီယံဘုံသဘောထား၅ချက်ကိုလိုက်နာလာစီဖို့စစ်ကောင်စီကိုဆက်ပြီးတော့ဖိအားပေးသွားရမယ်ဆိုတာကိုဒီနေ့အစည်းအဝေးအတွင်းမှာတော်များများထောက်ခံဆွေးနွေးခဲ့ကြပါတယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ပြောဆိုသွားတာပါအာဆီယံပုံသဘောထားကိုစစ်ကောင်စီလိုက်နာလာပြီးတော့အကောင့်ထဲပေါ်လာမဲ့ဒီကြိုးပမ်းအားထုတ်မှုတွေကိုလည်းထောက်ခံသွားမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။နိုင်ငံရဲ့ဝန်ကြီးဘလင်ကန်ဟာပြီးခဲ့တဲ့ကြာလပတေးတောက်ကြနှစ်ရက်စလုံးအင်ဒိုနီးရှားမှာရှိနေပြီးတော့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အစည်းအဝေးအတွင်းမှာတော့မြန်မာပြည်ကိစ္စအပြင်ဒေသတွင်းကိစ္စရပ်တွေကိုလည်းဆွေးနွေးပါတယ်။မြောက်ကိုရီးယားနိုင်ငံကတိုက်ချင်းပြစ်ပယ်ထိန်တုံးကြီးမကြာသေးခင်ကပြစ်ဆိုခဲ့တာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကဝေဖန်ရှုတ်ချပါတယ်။အာဆီယံခေါင်းဆောင်တွေနဲ့အစည်းအဝေးအတွင်းမှာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်ရေးနောက်မြောက်ကိုရီးယားရဲ့စိုက်ဘာတိုက်ခိုက်မှုတွေကိုတံပြန်ရင်းနဲ့မြောက်ကိုရီးယားဆွေရဲ့လူခွင့်ချိုးဖောက်မှုတွေကိုကင်တွယ်ရေးကိစ္စရပ်တွေလည်းဆွေးနွေးခဲ့ကြတယ်လို့ကန်ဝင်ကြီးကပြောပါတယ်။ဒါ့အပြင်တောင်ကျောက်ပင်လယ်ပင်နဲ့ထိုင်ဝမ်ရေလက်ကြားမှာတရုတ်ရဲ့အတင့်ရဲလာတဲ့အပြုမှုတွေကိုလည်းစိုးရိမ်မကင်းဖြစ်တဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်။တောင်ကျောက်ပင်လယ်ပင်မှာရေကြောင်းနဲ့လေကြောင်းလွတ်လပ်စွာသွားလာခွင့်ကိုအမေရိကန်ပြည်ထောင်စုကဆက်လက်ကင်ဆယ်ထားပြီးတော့ထိုင်ဝမ်ရေလက်ကြားငင်းငိမ့်တဲ့တည်ငြိမ်ရေးကိုထိန်းထားရမယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဒေသတွင်းအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံနဲ့လည်းတရုတ်နိုင်ငံရဲ့ဒီထိပ်တန်းတန်တမာဖြစ်တဲ့ဝမ်ယီနဲ့လည်းတိကျတွေ့ဆုံခဲ့ပါတယ်ခင်ဗျာ